အီဂျစ်နိုင်ငံမှာအစ်စ်ရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေအတွက်ပြည်လုံးကျဆန္ဒခံယူပွဲမှာမဲဆန္ဒရှင်တွေစပြီးတော့မဲပေးနေကြပြီဖြစ်ပါတယ်။မဲယုံတွေကိုစနေနေ့မနေ့ပိုင်းမှာစပြီးတော့ဖွင့်ခဲ့တာပါ။ဆန္ဒခံယူပွဲအတွက်အကြမ်းဖက်မှုတွေဆန္ဒထုတ်ဖော်ပြသမှုတွေနဲ့အစပြုခဲ့ပါတယ်။စနေနေ့မဲယုံလုံခြုံရေးအတွက်အကာအကွယ်ပေးဖို့စစ်သား 300,000 ကိုလုံခြုံရေးတာဝန်ချထားပါတယ်။တချို့နေရာတွေမှာမဲဆန္ဒပေးသူတွေဟာမဲယုံဝမှာစီတန်းနေကြပါတယ်။နိုင်ငံရဲ့တဝက်မဲဆန္ဒရှိသူတွေမဲဆန္ဒပေးခွင့်ရှိသူတွေမဲပေးနေကြတာပါ။ကျန်တဲ့ဘက်ကတော့ဒီဇင်ဘာလ22ရက်နေ့မှာဆက်ပြီးတော့မဲပေးကြရမှာဖြစ်ပါတယ်။အဆိုပြုထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေအစ်စ်ကိုတမရမိုဟာမက်မော်စီရဲ့ပါတီဟောင်းဖြစ်တဲ့မွတ်စလင်ညီအကိုတော်များအဖွဲ့ကထောက်ခံမှုပေးထားတာပါ။အခုနှစ်စောစောပိုင်းတမရအဖြစ်ရွေးခံကရွေးခံခဲ့ရပြီးတဲ့နောက်မစ္စတာမော်စီဟာမွတ်စလင်ညီအကိုတော်များအဖွဲ့ကနေနှုတ်ထွက်ခဲ့ပါတယ်။လွတ်လပ်တဲ့အယူဝါဒရှိသူတွေဘာသာရေးကင်းရှင်းသူတွေနဲ့ခရီးရန်အတိုက်ခံတွေကတော့ဒီဥပဒေကြောင့်လူမှုအဖွဲ့အစည်းအတွင်းလွတ်လပ်ခွင့်တွေဆုံးရှုံးသွားမှာကိုစိုးရိမ်နေကြပါတယ်။ဘာကြောင့်လဲဆိုတော့ဒီဖွဲ့စည်းပုံအခြေခံဥပဒေမှာအမျိုးသမီးအခွင့်အရေးနဲ့ပတ်သက်ပြီးတော့ဘာမှတိတိပပဖော်ပြထားခြင်းမရှိသလိုအစ္စလာမ်ဥပဒေကိုအခြေခံပြီးရွေးဆွဲထားတာကြောင့်ဖြစ်ပါတယ်ခင်ဗျာ။